အနီအောင်စိတ်တက်မဲ့လိုက်ပြီးဖြစ်တဲ့စိုက်ကလုန်းမုန်တိုင်းတိုက်ခတ်နေတဲ့အချိန်မှာပြည်သူတွေအနေနဲ့ရေးပေါ်မုန်တိုင်းတတိပေးချက်၊ပညာပေးနှိုးဆော်ချက်တွေကိုစဉ်ဆက်မပြတ်စောင့်ကြည့်နားဆင်ထားကြဖို့နဲ့မုန်တိုင်းပေးဆောင်မှုစီစဉ်ထားတဲ့ယာယီကယ်ဆယ်ရေးစခန်းတွေဘေးလွတ်တဲ့နေရာတွေကိုချက်ချင်းအမြန်ဆုံးပြောင်းရွှေ့ကြဖို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးကတတိပေးနှိုးဆော်လိုက်ပါတယ်။မုန်တိုင်းပေးအနေနဲ့ကြိုတင်ပြင်ဆင်နိုင်ရေးဒုသမ္မတဦးစင်နီဘန်တီယူကိုရိုက်ဦးဆောင်ပြီးတော့ပြည်ထောင်ရေးကာကွယ်ရေးနဲ့ပြည်ကြားရေးဝန်ကြီးပါဝင်ဝန်ကြီးတွေဒီကနေ့နေပြည်တော်မှာအရေးပေါ်စည်းဝေးခဲ့ကြပါတယ်။မုန်တိုင်းတင်ပြည်သူတွေမုန်တိုင်းပေးအရေးပေါ်ရှောင်နိုင်မှုယာယီကယ်ဆယ်ရေးစခန်းတွေနဲ့စားနပ်ရိက္ခာစေဝါတွေကိုလည်းအရေးပေါ်ပြင်ဆင်ထားတယ်လို့လူကယ်ပြန်ဝန်ကြီးကပြောပါတယ်။အသေးစိတ်နားဆင်ပါရှင်။အနီအောင်ဆင့်တက်မဲ့လိုက်ပြီးဖြစ်တဲ့ဘင်္ဂလားပြည်လေဟောရှေ့လေပိုင်းမှာဖြစ်ပေါ်နေတဲ့စိုက်ကလုန်းမုန်တိုင်းမာရတာဟာဒီကနေ့တနင်္ဂနွေနေ့ညနေပိုင်းမှာမြန်မာနိုင်ငံရခိုင်ပြည်နယ်ဘက်ကိုဝင်ရောက်တိုက်ခတ်လာနိုင်တဲ့အတွက်ဒီကနေ့နေ့လယ်ပိုင်းမှာတော့နေပြည်တော်မှာမုန်တိုင်းအရေးပေါ်အစည်းအဝေးခေါ်ပြီးတော့မုန်တိုင်းပေးကြိုတင်ပြင်ဆင်မှုတွေအရေးပေါ်စီစဉ်နေကြပါတယ်။နိုင်ငံတော်အဆင့်ဒုသမ္မတဦးဟင်နရီဘန်ဖီယူကိုလည်းဦးဆောင်ပြီးပြည်ထရေးကာကွယ်ရေးနဲ့ပြည်သားရေးဝန်ကြီးပါဝင်ဝန်ကြီးတွေကမုန်တိုင်းအရေးပေါ်ကူညီကယ်ဆယ်ရေးတွေနဲ့မုန်တိုင်းပေးယာယီတိတ်ဆောင်နိုင်ရေးအရေးပေါ်စီစဉ်ဆောင်ရွက်နေတာဖြစ်ပါတယ်။ဒီကနေ့ရေးပေါ်ကျင်းပခဲ့တဲ့မုံတိုင်းပေးအစည်းအဝေးမှာမုံတိုင်းပေးကြိုတင်ကာကွယ်ရေးဆွေးနွေးခဲ့တာတွေနဲ့ပတ်သက်လို့ကိုရိုင်းတက်ရောက်ခဲ့တဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာခြားသားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA ကိုအခုလိုပြောပါတယ်
။ဥရနေပိုင်းကြီးဒုတိယသမ္မတနှစ်တယောက်ကျန်တဲ့ပြည်ထောင်ရေးဝန်ကြီးတက်တယ်၊ကာကွယ်ရေးဝန်ကြီးတက်တယ်၊နောက်ပြီးတော့ဒေသရေးဝန်ကြီးတက်တယ်၊ပြည်ထောင်ဝန်ကြီးတက်တယ်၊ပို့ဆောင်ဆက်သွယ်ရေးဝန်ကြီးတက်တယ်၊နောက်ပြီးတော့ပြည်ကြားရေးဝန်ကြီးတက်တယ်၊စစ်နော်ရေးပေါ့နော်။စိတ်ကလည်းနောက်ကျန်တဲ့တာဝန်ခံရောကဒုတိယဝန်ကြီးတက်တယ်၊ကျန်တဲ့နေရာတွေကလည်းအများအားဖြင့်တက်တာပေါ့ကျန်တဲ့ဝန်ခံတွေကလည်းဒီမုံတိုင်းနဲ့ပတ်သက်ပြီးအကိဝင်လာရင်ကျွန်တော်တို့ဘလို့ဆောင်ရဲ့ကျင်းနေဆိုတော့ဟာလေးပေါ့နော်။မိုးရွာသားနဲ့ပတ်သက်တဲ့ဌာနကလည်းဒီဘက်ကိုပြင်ကြရတယ်။ဒီမုန်တိုင်းကမြန်မာနိုင်ငံဝင်မှုရှိပါတယ်။ဒီနေ့ညနေ6နာရီညနေ7နာရီကြာထဲမှာဝင်မယ်ဆိုတဲ့ခါကျတော့ကျွန်တော်တို့ကအချို့ဒေသတွေပေါ့ဝင်မယ်နေရာတွေကလည်းအဲ့ဒီတခါတက်ကတွေဝင်မယ်ပေါ့နော်။ဒီလိုကြောက်ဖြူလို့ဂျာရီတက်ကဝင်မယ်ကိစ္စတွေရှိတော့အဲ့ဒီဟာလည်းကျွန်တော်ကြီးညာထားပြီးသားတနင်္ဂနွေလုံးကိုလည်းရခိုင်ဒေသမှာအဓိကကျွန်တော်ကမလုပ်လဲဆိုတော့ဟိုပြည်သူတွေကိုနေနေရဆိုနေနေရဝတ္ထုခိုင်မှာတန်ကောင်းတာကတော့ကွင်းကြီးမဟုတ်တဲ့ကြောင်ကျွန်တော်တို့ကအမြင့်ကြီးကိုရွှေ့လို့ရတဲ့နေရာကြီးရှိတယ်။အဲ့တော့ရွှေ့လို့နေရတဲ့နေရာကြီးရွှေ့ပြောင်းဖို့အတွက်ကိုဒီနေ့ညနေ6နာရီနောက်ပြန်ထားပြီးတော့ဒီလိုမျိုးနေရတဲ့အနေရှိတဲ့နေရာကြီးဆိုလို့ရှိရင်ကျွန်တော်တို့ရွှေ့ပြောင်းမယ်ပေါ့နော်။ဒါကြီးကျွန်တော်တို့ဆောင်ရွက်တာရှိပါတယ်။နောက်တစ်ခုကတော့ကျမတို့ကလည်းသူကအကဝေးရေးနေနေလေရခိုင်ရင်တော့လေးငင်းမြန်တော့အချူအရေးပေါ်စိတ်ချက်ဖွဲ့ပြီးတော့ဒါကြီးသူကလည်းအချင်းလေးလုပ်ပေးထားတယ်အရင်ကြောင်းရှင်သုံးမယ်ပေါ့။ဘာဖြစ်လို့ကျွန်တော်ကဆက်ကြံလဲသူကတော့ဒါကြီးသုံးရမှာ哦။အဲ့တော့အဲ့ဒါကြီးသုံးဖို့လုပ်တယ်ဒီနေ့ရလဲစိတ်ဆန်ရအချို့ရုပ်ချုပ်ယူတီကနာရီကိုပုံပြင်ကြရတယ်ဒီလူရဲ့ရောတင်ကြရတယ်ဒီကောမဒီဆက်ဆက်ရှိတဲ့နေရာမှာပြပေါင်းဆောင်ရွက်ဖို့ဆိုလုပ်ထားပြီးပေါ့
စိုက်ကလုန်းမုန်တိုင်းတိုက်ခတ်နေတဲ့အချိန်ပြည်သူတွေအနေနဲ့ရေးပေါ်မုန်တိုင်းသတိပေးချက်ပညာပေးမျိုးစော်ချက်တွေကိုစဉ်ဆက်မပြတ်စောင့်ကြည့်နားဆင်ထားကြဖို့နဲ့မုန်တိုင်းပေးဆောင်မှုစီစဉ်ထားတဲ့ယာယီကယ်ဆယ်ရေးစခန်းတွေဘေးလွတ်ရာနေရာတွေကိုချက်ချင်းအမြန်ဆုံးပြောင်းရွှေ့ကြဖို့ကိုလည်းလူကယ်ပြန်ဝင်ကြီးကပြည်သူတွေကိုသတိပေးမျိုးစော်ပါတယ
်အဓိကတော့အဲ့ဒီဟိုပေါ့မုန်တိုင်းဝင်ရောက်နိုင်တဲ့ဒေသနော်ဖလိုင်းယူပါကြီးတက်ပြီးတော့ဒီလိုနိုင်ငံဒီသားအဲ့မှာရှိတဲ့ဒီဒီဟာကျွန်တော်ကနေပြီးတော့ကြိုတင်ပြီးတော့ပြညာပေးတဲ့အတိုင်းပေါ့နော်ကျွန်တော်ဒီမှာဒီနေ့ထုတ်ပြန်နေတဲ့အတိုင်းတို့ဒီမှာအားလုံးပူပေါင်းဆောင်ရွက်ပေးနေတဲ့အတိုင်းလိုက်ပါဆောင်ရွက်ဖို့ပေါ့နော်ဒီလူတွေကတော့ထုတ်ပြန်တဲ့ဒီနေ့တွေမှန်မှန်နားထောင်ဖို့မှန်မှန်ကြည့်ဖို့နော်ဂိမ်းအဆက်အသွယ်ကျတော့သွားရတယ်ကျွန်တော်ကစင်ကယ်ဆိုက်ပြန်ကျွဲဒီရေဒီယိုနိုင်ပြနေတဲ့ဆက်တွေနဲ့အားကျွန်တော်တို့ထားတယ်ဒါကိုလည်းကျွန်တော်ဒီစမ်းသက်တယ်ဆက်ပြီးတော့အင်ဂျီလာဆိုပြီးနေတဲ့ရခိုင်လျှောက်လုံးကျွန်တော်တို့ SSB နဲ့ဆက်တွေလို့ရတယ်ဒါပေမဲ့အခုလည်းမဆက်ပါဘူးအကြေးကြဲ့ရင်တော့မှအဲ့လိုရှိတယ်အဲ့တော့ပြည်သူတွေကတော့တင်းနေရနေမယ်အဲ့ဒီတင်းတိုင်းကိုပြည်သူတွေကနေပြီးတော့ဒိုက်ပါဆောင်ရလို့ရှိရင်အနေနဲ့ချင်းမှပြီးကြတယ်ပြည်သူကကျွန်တော်နဲ့တူပါဝင်ဆောင်ရလိုက်ရုံနဲ့အဲ့လိုပဲကျွန်တော်မှားခြင်းပါတယ
်မုံတိုင်းလမ်းကြောင်းကြားရောက်နိုင်တဲ့ဒေသတွေကပြည်သူတွေအတွက်မုံတိုင်းပေးအရေးပေါ်ရှောင်နိုင်မှုယာယီကယ်ဆယ်ရေးစခန်းတွေစားနပ်ရိက္ခာစေဝါကြိုတင်ပြင်ဆင်ထားရှိမှုတွေနဲ့မုံတိုင်းသတိပေးအရေးပေါ်ကြေညာချက်တွေအချိန်နဲ့တပြေးညီစဉ်ဆက်မပြတ်ထုတ်ပြန်နိုင်ရေးစီစဉ်ထားတာတွေကိုလည်းအမျိုးသားတဘာဝဘေးအနေနဲ့ဆိုင်ရာစီမံခန့်ခွဲမှုကော်မတီရဲ့ဒုက္ခလည်းဖြစ်တဲ့လူကယ်ပြန်ဝင်ကြီးကအခုလိုရှင်းပြပါတယ
်စီမံခန့်ခွဲကော်မတီဒုက္ခဆိုတော့ကျွန်တော်အနေနဲ့အားလုံးစုံပြီးတော့စီညှိနှိုင်းပြီးတော့စီမံခန့်ခွဲတာကြီးကျွန်တော်လုပ်ထားပြီးလုပ်ထားပြီးတော့ကျွန်တော်တို့မှကယ်ဆယ်ရေးနဲ့ပတ်သက်ပြီးလို့ရှိရင်အဲ့ဒီကြားဒီမှာပစ္စည်းတွေလိုရင်ဖြတ်ကြည့်ထားတယ်လိုအပ်တဲ့ပစ္စည်းတွေပေါ့ကယ်ဆယ်ရေးပစ္စည်းတွေပေါ့ကျွန်တော်တို့အကုန်ဖြတ်ကြည့်ထားတယ်တချို့နေရာတွေမှာအရှင်းနဲ့ပုံထားတယ်ဒါမျိုးတွေပေါ့ကျွန်တော်တို့ဆောင်ရွက်ကြပြီးလုပ်ပါတယ်အဲ့ဒီမှာမှတစ်ခါဖြတ်ပြီးတော့ကျွန်တော်တို့ရခိုင်ရဲ့ရဲရဲရဲရဲဆက်သွယ်ပြီးတော့တချို့ နေရာလေးတော့ကျွန်တော်စိတ်ကူးနဲ့ချွတ်နေရာလေးလို့ပေါ့နော်ဒါဆိုရင်ဟိုကြောက်ရှိဖို့အတွက်နေရာအဆင်ကြီးလားဘာလားဒါကြီးဟိုကော်မတီနည်းနဲ့ညှိနှိုင်းတာပေါ့နော်တိုက်စီစာကြီးဒီမှာဒါကြီးကျွန်တော်လက်တွေ့လုပ်ဆောင်ရပါတယ
်မုံတိုင်းပြည်ကတင့်နိုင်တဲ့ဒေသတွေကပြည်သူတွေအနေနဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနအရေးပေါ်အခြေခံစီမံခန့်ခွဲမှုဗဟိုဌာနက24နာရီဖွင့်လှစ်ထားတဲ့အရေးပေါ် call center ဖုန်းလေးဖြစ်တဲ့3969434666နဲ့3969434999တို့ကိုအချိန်မရွေးဆက်သွယ်အကူအညီတောင်းခံနိုင်တယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးကပြည်သူကိုလှိုးဆော်ပါတယ်ရှင်